在我们没有一百的话，第二个呢，龙岩就变半夜快就起来。十二月我来，那趟到过呢，人家都来过来接呢。他们趟那十二月下了，五山大王比我大，心中面好骄傲。看到娘娘不对啥都没管，对啥地方的呀咯？
请看嘛，啥地的呀？哪家家家买七八的？今年唐东话唱上阿公呢，可从拉萨十二月呢。阳光在不寒冷的，没个一般的那地下室的农家人，偏把一块酒精买金板地楼安到，花把菜叶地下室看不起。跟你老康的也拼了，年里边接着比你家拼的，看那年要的啥包地下面锅的你那边，吃了就被马撇把的。其他朋友菜叶在那接着就拉开的地下道里过。阿金超比到进来的看家了，十六岁在外面摸着的摸那么难听说的也呆没，这啥的呀对了，这啥的呀对了，这啥的呀对，你信你信，这啥个菜肴，超比到朋友的就咋比到好比个吧的喏，明明都也咱俩嘛是的，有的呀难的呀，特别的包干把这啥的。还有些的包，别的包括熊猫、东丹的娘啊，把这啥把的，买个的啥包拉的，看嘛，咪咪也丹丹嘛，在那地里头混混压对了。那老那人民包嘛，买跟说的的压的，跟俺那比他撇的对。在那问这样，你呀过来没洗了吧不的喏？还有说你呀过来没洗的，看嘛，在那混混没压着。对了，在那混混没压着呢。跟表你的对你的个把这啥对了咯在那对了五百人不对五百人五百人的压个里对你的个来把这啥咯五百人对了干嘛不话的压来不对五百人干嘛不话对别人来不把这啥对了咯在那五百人干手臂的都没有压的啥的敲多的看嘛干嘛不问你的话咋地你的话啊那个当的啦咋地看着见了没压的话不的呢看着咋地没念不了念的话啦还是看着咋地念那个把这啥话呢你的话这啥还是留着秘密的也当当嘛没个这啥说的没给你压个累对的给你家没收银你的话这啥说的那边面貌没丢难呀不来丢难呀。啊对你要咋咱俩咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋咋没毛奶没半夜在摩利亚地下留下地下时的蓝江鸡不麻烦在他的蓝鸡狗碰了啊靠靠啊靠靠没小开呀不来小开呀跟你先看嘛朋友的家人嘛的每个地下时的蓝鬼没要不来要你家他也在那阿头拉开家的开家的这边给你面的不够的那边七八的呢皮皮的面了皮皮的毛了不过的我们媳妇来洗了他给约的皮皮从大家没所以到达八地没不能到达八地没没压的也来要我就大家不不能他给约压了心了你这的身体这身面哦就大家不把呗不过下了飞机还干嘛把你的不过下了飞机好像他的目标的到达半包谷叶应该不能拔得到，他的大大半包谷叶应该可能拔得下的困难，比如明明的也成功，明明的过来，真的咱们不会么啦？大哥朋友个爸妈真的比咱们落后呢，哥爸妈那过得巴的，过得年也真的过过来比较巴的，他的朋友你呢在东北也没啥干干的，明明的也真的嘛。没给你压个里头包拉给别说人 အဲ့ဒီမဲ့ခင်တရားကလေးတွေဒီတိုင်းထားရမလားထက်ကထက်ကပွားပေးရထက်ကထက်ကပွားပေးရဘာဝေတ္တပဖြစ်အောင်ကြိုးစားရမှာပေါ့မိမိတို့ရဲ့တဏ္ဍာမမဲ့ခင်တရားကလေးတွေပေါ်ရင်မဲ့ခင်ဆိုတဲ့တရားကကိလေသာမာရင်တော့နိဗ္ဗာန်ကိသတိတိမဲ့ခေါ်ဆိုတဲ့အတိုင်းပဲလောက်တဲ့ထောင်ရွက်တဲ့အလုတ်နှစ်မျိုးရှိပါတယ်အဲ့ဒီနှစ်မျိုးကပါလဲလို့မေးလို့ရှိရင်နံပါတ်တဲ့လောကကိလေသာကိုလည်းပဲတတ်တတ်ပါတဲ့နဗ္ဗနိယလောကနိဗ္ဗာန်ကိုလည်းပို့ဆောင်ပေးတတ်ပါတဲ့အဲ့ဒါတခြားရဲ့လောကမဲ့ခင်ရဲ့အလောက်လားဟောမဲ့ခင်တရားကလေးတွေကတဲမိမိတို့အတွက်အားကိုးစရာလေးတွေဖြစ်တာပဲနော်မိမိတို့ရဲ့တဏ္ဍမာရှိတဲ့ကိလေသာတရားကိုလည်းပဲသူကပယ်တတ်ပြီးတယ်နိဗ္ဗာန်ကိုလည်းပဲရအောင်ပို့ဆောင်ပေးတယ်ဆိုတော့အလွန်တရာအာမကိုထိုက်ဘူးလားအာကိုထိုက်အဲ့ဒီလိုအာကိုထိုက်တဲ့မဲ့ခင်တရားကလေးတွေကိုတဲ့ဘုန်းကြီးတို့ဓမ္မတွေကမိမိရဲ့တန်တံမှာပฏิဝေဒဉာဏ်လို့ခေါ်တဲ့လောကုတ္တရဉာဏ်ဖြစ်အောင်အဖန်မှန်အထက်ထမပွားရဘူးလားပွားပြရအဲဒီလိုပွားပြလိုက်တဲ့အခါကျတော့ဝိမုဒ္ဒယတနာသုတ်တံများမှလာတဲ့ဘာဝေတ္တပကိစ္စဖြစ်အောင်မဲ့ခင်ကိုပွားတဲ့ပွားပုံပွားနည်းလေးတွေရှိတယ်နော်အဲဒီပွားပုံပွားနည်းလေးတွေကဘာလဲဆိုလို့ရှိရင်နံပါတ်၁ကတော့သစ္စာတရားများကိုတဲ့မပြင်းမကြီးသိပ္ပာလက်ပါနှစ်နှစ်သက်သက်နှစ်နှစ်ချက်ချက်အဖမှန်ထက်ထနာကြားပြရမယ်တဲ့ဟုတ်တယ်မလားသစ္စာတရားကိုဘာလို့ပြရမှာလဲအဖမှန်ထက်ထနာကြားပြရမယ်ခဏခဏနာကြားပြရမယ်တဲ့ဟုတ်တယ်မလားဟောလည်းယောဂီရေခုလို့ဆရာတရားစကားမွေးကြည့်ပြီးတော့လောက်ရမယ်လောက်ငန်းကြီးပြီးသွားပြီလားမီးတော့မပြီးသေးဘူးမိမိရဲ့တဏ္ဍာမကိန်းအောင်လာတဲ့ကိန်းအောင်ဘူးတဲ့မဲ့ခင်တရားဖြတ်ကြရကဖြစ်အောင်အဲ့ဒီသစ္စာတရားကလေးတွေမနာကြပြရဘူးလားနာကြပြရအခွင့်အသင်တိုင်းအခါကောင်းတိုင်းသစ္စာတရားကလေးတွေနာကြခွင့်ကြုံတိုင်းကြုံတိုင်းဘာလို့ပြရမှာလဲဖြတ်ကြဖြတ်ကြနာကြပြရမယ်ဟုတ်တယ်မလားအဲ့ဒီလိုနာကြပြလိုက်တဲ့အခါကျတော့မိမိရဲ့နားထဲမှာမိမိရဲ့အသိထဲမှာမဲ့ခင်အသိလေးတွေမပေါ်ဘူးလားပေါ်သွားလားသစ္စာဉာဏ်လေးတွေမရဘူးလားရလားရတာပရိညာနဲ့ရသွားအဲဒီလိုရသွားတဲ့အခါကျတော့ဩမိမိကဒီတိုင်းမထားပါနဲ့တဲ့နော်မိမိရဲ့ဓမ္မမိတ်ဆွေများနဲ့ပြောပါဟောပါတိုင်ပင်ပါဆွေးနွေးပါဟုတ်တယ်မလားမိမိရဲ့နိစ္စရနိစ္စရဓမ္မမိတ်ဆွေတွေမရှိဘူးလားရှိလားအဲ့ဒီဓမ္မမိတ်ဆွေတွေနဲ့ကိုသိထားတဲ့အသိကိုလည်းသူတို့ကိုပြောပြပေးပါသူတို့သိထားတဲ့အသိကိုလည်းကိုကမင်းမြန်ပြီးတော့နားထောင်ပေးပါအကြံဉာဏ်အလန်းလန်းလည်းပဲသူသိတဲ့တရားကိုသိတဲ့တရားသူသိတဲ့ဘုသူတ္တကိုသိတဲ့ဘုသူတ္တအကြံဉာဏ်အလန်းလန်းအသိချင်းလည်းမဖက်လဲရဘူးလားဖက်လဲရနံပါတ်1အကြံဉာဏ်အလန်းလန်းအသိဉာဏ်လေးတွေဖက်လဲပေးပါတဲ့ဟုတ်တယ်မလားနံပါတ်2ကထက်ကထက်ကတရားနာကြပေးပါနံပါတ်1ကပါတော့နံပါတ်1ကအပြန်အလှန်အသိဉာဏ်လေးတွေဆက်လက်ပြီးပါတဲ့ဒီလိုမလားကျွန်တော်တစ်ခါကြတော့ကိုယ်ကလည်းတရားနာကြားထားတယ်သူကလည်းတရားနာကြားထားတယ်သို့တော်လည်းပဲကိုယ်နာကြားထားတဲ့တရားကလည်းပဲကိုယ့်ရဲ့နားထဲမှာအမှန်မှားတာလည်းမရှိနိုင်ဘူးလားရှိနေတယ်သူနာကြားထားတဲ့တရားကလည်းသူ့ရဲ့နားထဲမှာအမှန်မှားတာမရှိနိုင်ဘူးလားရှိနေတယ်အဲ့ဒီတော့ကျန်တဲ့ဓမ္မမိတ်ဆွေချင်းချင်းဆွေးနွေးတိုင်ပင်လိုက်တဲ့အခါကျတော့အသိချင်းတွေဖလှယ်ကြည့်လိုက်တဲ့အခါကျတော့အမှန်လေးတွေမရဘူးလားရပါဘူး။ဒါကနံပါတ်1လုပ်ငန်းရဲ့အကျိုး။အဲ့ဒီတော့အမှန်ကလေးတွေရသွားပြီဆိုလို့ရှိရင်ဒီတိုင်းမနေပါနဲ့တဲ့နော်။ဒီတိုင်းမနေပါနဲ့။ဆင်ခြင်နှလုံးသွင်းပေးလိုက်ပါတဲ့။ဟုတ်တယ်မလား။ဘာလို့ပြရမှာလဲ။ဆင်ခြင်နှလုံးသွင်းပေးလိုက်ပါမိမ့်မိမ့်မပြောင်းအောင်ပေါ့နော်။ကိုယ်သိထားတဲ့အသေးကလေးတွေမမေ့မပြအောင်ဆင်ခြင်ပေးရမယ်နှလုံးသွင်းပေးရမယ်တရေစေပေးရမယ်စာထဲမှာတော့တရေစေပေးရမယ်လို့ဆိုတာပေါ့လေဆိုလိုရင်းကတော့ကိုယ်သိထားတဲ့အသေးကလေးတွေမပြောင်းမပြောင်းထက်ထက်ထက်ကစိတ်ထက်ကနေပြန်လည်ပြီးတော့နှလုံးသွင်းဆင်ခြင်ပေးလိုက်ပါတဲ့ဆိုတော့ချင်းချင်းပြောင်းမယ်ဆိုလို့ရှိရင်တော့ထက်ကထက်ကနှလုံးသွင်းဆင်ခြင်ပေးလိုက်ပါဒီလိုမလားနံပါတ်၁ကဘာလဲတော့ထက်ကထက်ကတရားနာပါနံပါတ်2ကပါပါလေအပြန်အလှန်အတိကလေးတွေဖန်လဲပေးလိုက်ပါနံပါတ်3ကပါပါလေသက္ကာသက္ကာနှလုံးသွင်းသိခြင်းပေးလိုက်ပါဒီလိုမလား အရိယသကရကနှလုံးသွင်းဆင်ခြင်ပေးလိုက်တဲ့အခါကျတော့ကိုယ်ကသိထားတဲ့အသည့်ကိုယ်တရားငုံနာထားတဲ့တရားကိုယ်သိထားတဲ့အသည့်ဩတာကယုံသဘောဓာကနံသဘောမသိဘူးလားသိထားလားဆရာတော်ကြီးကတော့ဟောတာပဲဒီလိုသိရင်ဓာကယုံဒီလိုသိရင်ဓာကနံဒီလိုမြင်ရင်တော့အရကဒိဋ္ဌိအမြင်မပြောဘူးလားပြောတာလားအရိယပြောတာကသကရကနာကြတော့လဲနားထဲမှာရှိနေတာပေါ့လေသတ္တဝါတွေလည်းဆင်းလင်းလိုက်တဲ့အခါကျတော့လည်းအမြင်လေးတွေမကြည့်ဘူးလားကျင်လင်းလာလားအဲ့လိုကျင်လင်လာတဲ့အခါကျတော့ကိုယ်ကလည်းပြန်ပြီးတော့အဲ့ဒီအသည့်ကလေးတွေကိုတဲ့ခြက်ကရကနှလုံးသွင်းဆင်ခြင်လိုက်တဲ့အခါကျတော့မမှတ်မိဘူးလားမှတ်မိသွားမှတ်မိသွားတယ်ဟုတ်တယ်မလားအဲ့ဒီလိုနှလုံးသွင်းဆင်ခြင်လိုက်တော့မှမှတ်မိသွားတာအဲ့ဒီလိုမြင်ရင်တော့ဒါကယုတ်ပဲဟောဒီသဘောတရားကတော့ဒါကနံပဲအဲ့ဒီလိုများယူလိုက်လို့ရှိရင်ဒါကဒိဋ္ဌိအယူဘယ်လိုယူမှဒိဋ္ဌိအမြင်မှလွတ်မယ်ဟုတ်တယ်မလားအဲ့ဒီလိုသဘောတရားလေးတွေသက်သာကဆင်ញင်နှလုံးသွင်းလိုက်တဲ့အခါကျတော့အမြင်လေးတွေရှင်းပြီးတော့စိတ်ထဲမှာသဘောတရားလေးတွေမစွဲဘူးလားစွဲသွားလားပိုင်ပိုင်နိုင်နိုင်သိသွားတယ်လို့ဆိုလိုတာပေါ့နော်ပိုင်ပိုင်နိုင်နိုင်သိသွားတယ်ဘယ်ချိန်မှာပဲဖြစ်ဖြစ်ဒီအသည့်တွေခိုင်မာသွားပြီနော်ဒီအသည့်တွေခိုင်မာသွားပြီဘလောက်ပဲဒုက္ခဝေဒနာနဲ့တွေးရတွေးရဒီအသည့်တွေခိုင်မာသွားပြီဘလောင်ပဲအာယုံ၅ပါးနဲ့တွေ့ရတွေ့ရဒီအသည့်တွေခိုင်မာသွားပြီအဲ့ဒီလိုခိုင်မာသွားတဲ့အခါကျတော့တဲ့ဘာလို့ပြရမှာလဲဆိုရင်ခန္ဓာကိုဉာဏ်နဲ့စိုက်ပြီးတော့ကြည့်လိုက်ပါနော်သောတာရကမိမိတို့လာထားတဲ့တရားကဆရာသမားတွေဟောတဲ့တရားနားရတာမလားညာတာပညာသီးနဲ့မသိဘူးလားသိထားလားအဲ့ဒီတော့သိပြီသိထားကြတော့လည်းပဲကိုယ်တိုင်သိတဲ့အသည့်ဟုတ်ရဲ့လားကိုယ်တိုင်သိတဲ့အသည့်မဟုတ်သေးပါဘူးအာကိုရလောက်တဲ့အသည့်ဟုတ်ရလားအာကိုရလောက်တဲ့အသည့်ကလေးလည်းမဟုတ်သေးပါဘူးတဲ့နော်အဲဒီတော့အာကိုရလောက်တဲ့အသည့်ကလေးဖြစ်အောင်ဘုန်းကြီးတော်ဓမ္မတွေပါလို့မလဲခန္ဓာကိုဉာဏ်ဆက်ပြီးတော့ရှင်းပြလိုက်သောတာရကဆရာသမားတွေဟောတဲ့တရားနားတဲ့အခုကျတော့ဘလို့ဟောတဲ့တရားနားရမှာလဲအေးခန္ဓာကဟောတဲ့တရားကိုနားကြည့်လိုက်ပါအောင်တဲ့နော်ခန္ဓာကဟောတဲ့တရားကိုနားနဲ့နားရမှာလားဉာဏ်နဲ့နားရမှာလားဉာဏ်ကလေးနဲ့နားကြည့်လိုက်ပါအောင်တဲ့နော်အဲဒီတော့ဉာဏ်ကလေးနဲ့နားကြည့်လိုက်တဲ့အခါကျတော့ခန္ဓာကဟောပါလိမ့်မယ်ယောက်ကလည်းဖောက်ပြန်ပြီးတော့သူ့ရဲ့သဘောမပြောဘူးလားပြောမလားနာကလည်းသိတဲ့သဘောတရားလေးနဲ့သူ့ရဲ့သဘောမပြောဘူးလားပြောလားဒီလိုဆိုရင်ဖောက်ပြန်တာကဘယ်လိုပါလိမ့်သိတာကဘယ်လိုပါလိမ့်ဖောက်ပြန်တာကဘယ်လိုတော့သိတာကဘယ်လိုတော့ကြားတယ်လှမ်းတယ်ဆိုတာတခြားလားယုံနယ်တရားတွေလားကြားတယ်တော့တာလည်းတခြားလားယုံနယ်တရားတွေလားနေရာထဏနဲ့တခြားလားယုံနယ်တရားတွေလားဉာဏ်အကြာရနာနာစတာဖြီးတာတွေ့တာအလုံးတွေပါတရားတွေတော့ခန္ဓာကတကယ်ပြောလာတော့ခန္ဓာပြောတဲ့တရားနားလဲရတဲ့အခါမှာကိုယ်ပိုင်အသိတွေမရဘူးလားရပါဘူးအေးအဲ့ဒီလိုသိအောင်ကြိုးစားလိုက်ပါတယ်နော်အဲ့ဒီလိုကြိုးစားလိုက်တဲ့အခါကျတော့တစ်ခါတစ်ခါဆက်ဆက်ကလေးတွေဖြစ်တတ်ပါတယ်ကိုထင်ထားသလိုမဟုတ်တဲ့ကိုမသိသေးတဲ့အသိကလေးတွေလည်းပဲအမြင်ကလေးတွေလည်းဒီနေရာမှာမတွေ့ဘူးလားတွေ့လာရလားအဲ့လိုတွေးလာရတဲ့အခါမှာလည်းပဲကိုမသိသေးကိုမသိသေးတဲ့ဘုဒ္ဓကကိုမသိသေးတဲ့အမြင်ကလေးဆိုရင်တဲ့တပ်ပြီးနားလည်တဲ့ဆရာသမားများကိုပြန်လည်ပြီးတော့ဆွေးနွေးမိမဲ့ချောက်ထားပါတဲ့ဟုတ်တယ်မလားတပ်ပြီးနားလည်တဲ့ဆရာသမားများနဲ့တွေ့တဲ့အခါမှာလည်းရမှာလဲဆွေးနွေးမိမဲ့ချောက်ထားလိုက်ပါတဲ့နော်အဲ့ဒီမဲ့ချောက်ထားလိုက်တော့ကိုရဲ့ဆွေးနွေးမှာဖြစ်ပေါ်နေတဲ့တန်တရားလေးတွေမရှင်းဘူးလားရှင်းသွားတာအဲ့ဒီလိုနည်းနဲ့ဘာဝေတ္တပကိစ္စဖြစ်အောင်အင်္ဂါလက္ခဏာဘယ်နဲ့ချက်နဲ့ပြည့်စုံရမှာလဲ၅ချက်ဘယ်နဲ့ချက်ပါလဲနံပါတ်၁ကတရားနာရမယ်ဟုတ်တယ်မလားနံပါတ်၂ကအတိကလေးတွေဖယ်လည်ပြရမယ်နော်နံပါတ်၃ကထက်ကထက်ကနှလုံးသွင်းဆင်ခြင်တရေစေပြရမယ်ဟောနံပါတ်၄ရရနံပါတ်၄ရတဲ့အခါကျတော့ကိုယ်တိုင်သိအောင်ကြိုးစားပြရမယ်ခန္ဓာကဟောတဲ့တရားကိုနာကြပြရမယ်ဟုတ်တယ်မလားနောက်တစ်ခါနံပါတ်၅ကျတော့ကိုယ်စိတ်ထဲမှာမှန်မြာကလေးတွေများဖြစ်လာပြီဆိုရင်တပ်ပြီးနားလေကြွန့်ကျင်တဲ့ပုံကများကိုတွေ့တဲ့အခါမှာဆွေးနွေးရမယ်မေးမြန်းရမယ်ရှောက်ထားရမယ်တဲ့ဘယ်နဲ့ချက်တော့အဲ့ဒီငါးချက်နဲ့ပြည့်စုံစူးစမ်းသွားကြမယ်ဆိုရင်ဒကာရမတွေရဲ့တန်တန်မှာမဲ့ပင်တရားလေးတွေမကင်းဘူးလားကင်းသွားလားအဲ့ဒါကြောင့်မလို့ဒီကပြန်သွားရင်လည်းပဲတဲ့မိမိတို့ရဲ့ရင်ထဲမှာမဲ့ပင်ကင်းနေအောင်စူးစမ်းပေးလိုက်ပါဟုတ်တယ်မလားဒီတိုင်းမိမိတရားနေရမလားမဲ့ပင်ကင်းနေအောင်စူးစမ်းရမလားမဲခင်ကိန်းနေမယ်ဆိုရင်မဲခင်ကိန်းနေတာတရားကိန်းတာပဲနော်မဲခင်ကိန်းတာဗာကိန်းတာတော့ ဟောတာဝတိမြို့မှာနေကြတဲ့တရားဓမ္မတွေမိမိတို့ရဲ့အိမ်မှာအိမ်တော်သားမွေးစည်းဝါးလုပ်ငန်းရှာခြင်းပွေရင်ချက်ရင်းပြောင်းရင်းနဲ့ကိုပဲတရားကလေးတွေမကိမ့်မလားကိမ့်နေကြလားအဲ့ဒီတော့ဘုန်းကြီးတို့တရားဓမ္မတွေလည်းပဲဟောတရားလုပ်တဲ့အလုပ်စရာကရိတ်တာမှမလုပ်ရတာပဲအိမ်မှာလုပ်ကြမလို့ပါဘူးလို့ဒီလိုမတွဲနဲ့နော်အိမ်ပြန်ရောက်ရင်လည်းဒီနေ့ကိုအနည်းဆုံးတစ်ကြိမ်တော့လကောက်နှစ်ကြိမ်တော့လကောက်ဟုတ်တယ်မလားတရားရှိမှတ်တဲ့အလုပ်တွေမလုပ်သိမ့်ဘူးလားလုပ်သိမ့်ကြလားအဲ့ဒါလို့ဒီကြမောက်ပေမဲ့လည်းပဲတဲ့မိမိတို့ရဲ့ခန္ဓာမှာကျဆွကြပါလို့နည်းနည်းအရာကထားအရာကထားကြတဲ့ကိုကမိမိရဲ့စိတ်ထဲမှာအော်နိုးကြလာတဲ့စိတ်ကလေးတွေမပေါ်ဘူးလားပေါ်လားအဲ့ဒါဒီတရားတရားလားနန္တရားလားနန္ဒရာဒီလိုမလားအဲဒီကအိယာကထားတဲ့ကိုကတခြားအလုပ်မလုပ်ခင်လေမှာကိုယ်ခန္ဓာကိုပြန်ပြီးတော့ကြည့်လိုက်စမ်းပါတဲ့နော်ကိုယ်ခန္ဓာကိုပြန်ပြီးတော့ကြည့်လိုက်တော့သိနေတဲ့အသေးလေးတွေတခြားလားနန္ဒရာလားဟောက်ပြန်နေတာလေးကတခြားလားယုတ်တရားလားအိယာကမထားခင်မျက်လုံးကလေးမှီးပြီးတော့ပေါ်လေနော်အိယာဘောမှာလဲလျောင်းရင်းမဲ့ဆိုကြပါစို့ကိုယ်ခန္ဓာကိုပြန်ကြည့်လိုက်တခြားတရားတွေမှာလားယုတ်တရားနန္ဒရာတွေမှာလားကျော်တရားကလည်းဖြစ်ပြပါသေးစားတော့နန္ဒရားကလည်းဖြစ်ပြပါသေးစားတော့ဟောယုတ်တရားနန္ဒရားဖြစ်ပြဒုက္ခသစ္စာပဲဒုက္ခသစ္စာပါပဲလို့ဉာဏ်နဲ့မှမြင်အောင်ကြည့်လိုက်တော့သိတဲ့ဉာဏ်ကပါသေးစားတော့အိယာကထားထားချင်းမဲ့ကင်ကလေးတွေမကိမ့်ဘူးလားကိမ့်သွားလားအေးအဲ့ဒီလိုအိယာကနုံနုံချင်းမဲ့ကင်ကလေးတွေကိမ့်အောင်ကြိုးစားပြီးတော့အေးဒီနောက်ပိုင်းမှလည်းပဲတဲ့ပြုလို့ဆောင်ရွက်ရင်းသွားရင်းလာရင်းနေရင်းထိုင်ရင်းဆိုသလိုပဲမဲခင်တရားကလေးတွေကျင့်အောင်မိမိရဲ့ခန္ဓာကိုယ်ဉာဏ်ကလေးနဲ့3မိနစ်ပဲရရ2မိနစ်ရရ5မိနစ်ရရပေါ့လေနော်အဲ့ဒီတော့မဲခင်တရားကလေးတွေကျင့်အောင်ကြိုးစားပါကြမယ်ဆိုရင်တခြားလားယင်ထဲမှာဖျားတဲနေတာပဲလားမိမိရဲ့ယင်ထဲမှာဖျားပွင့်နေတာပဲမလားပစကစီးသွားစီးသွားရင်လည်းဩငြိမ်ပြီးတော့ခန္ဓာမှာဉာဏ်ဆိုင်ကြည့်မဲခင်တရားလေးတွေကျင့်သွားရင်ယင်ထဲမှာဖျားမပွင့်ဘူးလားပွင့်သွားလားဖျားပွင့်သွားတာပဲเนาะဒါကြောင့်မြတ်စွာဘုရားသခင်ကရမကြီးကဟောခဲ့ပါတယ်ဝတ်ပြလိယဟန်ကိုဟောခဲ့ပါတယ်เนาะယောဓမ္မပတ္တိသောမပတ္တိတရားကိန်းနေတဲ့တရားမြင်တဲ့ပုဂ္ဂိုလ်ဒီငါ့ကိုလည်းမြင်ပြီးသားဖြစ်နေပါပြီတဲ့ဟုတ်တယ်မလားတရားမြင်ထားတဲ့ပုဂ္ဂိုလ်ဒီဘယ်လိုကမြင်လာတော့ဒီလိုဆိုရင်တရားကိန်းနေတဲ့ပုဂ္ဂိုလ်ဒီဘာကိန်းနေတယ်လို့ပြောရတာတော့ဖျားကိန်းနေတဲ့ပုဂ္ဂိုလ်ပဲเนาะအဲ့ဒီအချိန်ခါကာလကာလကလေးမှာကိုယ်ရင်ထဲမှာတရားလဲကင်းဖျားလဲကင်းသွားလျာလာလျာအန္တရာယ်တွေမကင်းဘူးလားကင်းနေလားအန္တရာယ်တွေလည်းပဲကင်းနေပါလေနော်အဲဒါကြောင့်မဲ့ကင်းတရားဆိုတာကမိမိရဲ့သန္တာမှာအများရကျောင်းနေကြမယ်ဆိုရင်လောကီအကျိုးနေနဲ့လည်းပဲအန္တရာယ်ကင်းပေါ့နော်လောကတရားအကျိုးနေနဲ့ကျောင်းမယ်ဆိုရင်လည်းကိလေသာတွေငြိမ်းလို့ဒုက္ခခါတကိလေသာတွေသိမ်းလို့ဒုက္ခခါသိမ်းငြိမ်းရဖြစ်တဲ့နိဗ္ဗာန်ကိုမရောက်ဘူးလားရောက်ပါလားတရားအားကိုလို့လားမဲ့ခင်တရားအားကိုလို့လားမဲ့ခင်တရားအားကိုလို့အဲဒီတော့မဲ့ခင်တရားကလေးတွေကျင်းပြီးတော့နေနိုင်ကြမယ်ဆိုရင်တစ်ချက်ကလေးပဲမြင်းမြင်းတစ်ချက်ကလေးပဲမြင်းမြင်းအမတ်ကကျေးဇူးမများဘူးလားများလားဘုရားရှင်ကရမကြီးကဟောကြားခဲ့ပါတယ်ယောသဝတ္တတရာဇီဝေပတ္တတောဥဒိယပိယယောသဝတ္တတရာဇီဝေတဲ့အပတ္တံဥဒိယပိယဧကဟံသုဒ္ဓတေယပတ္တတောဥရိယပယံနဲ့နော်ဖြစ်ပြမမြင်ဘဲနဲ့မဲ့ကတခါမှမကိမ့်ဘူးဘဲနဲ့အသက်တရားမရှင်ရတာတဲ့စာရင်ဖြစ်ပြတယ်မြင်ပြီးတော့မဲ့ကကလေးတွေကိမ့်ပြီးတော့တနည်းတရားတမနဲ့မြတ်အသက်ရှင်ရတာကပို့ပြီးတော့မြတ်တယ်လို့မဟုတ်ခဲ့ဘူးလားဟုတ်ခဲ့ဖြစ်ပြမမြင်မဲ့ကမကိမ့်ဘဲနဲ့အသက်တရားရှင်နေတာတဲ့စာရင်ဖြစ်ပြမြင်ပြီးတော့မဲ့ကကလေးတွေကိမ့်ပြီးတော့တဏှိတရတမနဲ့များအသက်ရှင်ရမယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ရဲ့ဒုဗ္ဗဝအသက်ရှင်ရာဂျိုးကပို့ပြီးတော့မမြတ်ဘူးလားမြတ်ပါလားအဲ့ဒါကြောင့်မလို့ဘုန်းကြီးတက္ကရာမရိယသန္တမဖြစ်ပြကိုရှုမှတ်သုံးသပွားများခြင်းဆိုတဲ့မဂ္ဂင်တရားကလေးတွေကိုင်းအောင်ကြိုးစားကြရမယ်ပေါ့နော်ကာမိတာပြင်မဂ္ဂင်တရားကလေးတွေကိုင်းအောင်ကြိုးစားတဲ့အခါကျတော့ခန္ဓာနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ပြောခဲ့ပြီးပါပြီမြင်စိတ်ကြားစိတ်နားစိတ်စားစိတ်ရနာကောင်းစိတ်မြင်တဲ့အခိုက်ကြားတဲ့အခိုက်နားတဲ့အခိုက်စားတဲ့အခိုက်ထိတဲ့အခိုက်တွေးတဲ့အခိုက်မဲ့ကတရားကလေးတွေကိတ်အောင်ဆိုပြီးတော့နေရာမျိုးမျိုးနဲ့ပြောခဲ့ပြီးပါပြီနော်ဒီနေ့တည်းကနေ့ကြတော့ဘုန်းကြီးတို့နောက်ဆုံးနေ့ကောကြောအနေနဲ့ပဋိစ္စသမုပ္ပါဒ်တရားတော်ကိုအမိပြုပြီးတော့ပဋိစ္စသမုပ္ပါဒ်တရားတော်ကိုမြင်ဉာဏ်ပြုပြီးတော့မဲ့ကင်ကိတ်အောင်ကြိုးစားရမယ်နိနာကလေးတွေဒီနေ့ပြောပြီးတော့နေ့ကောချုပ်ပေးပါမယ် အဲဒီတော့ပရိစ္ဆသမုပ္ပါတရားဆိုတာဘယ်နှပါးရှိတော့ဘယ်နှပါးပါလဲဘယ်လိုတွေလဲလို့ပြောလိုက်စမ်းပါအောင်အဝိဇ္ဇာသင်္ခါရဝိညာဏယုတ်သလယရဏဖတ်တာဝေရဏတဏဥပါဒံဘဝသာတိသရမရဏအဲဒီတရား7မျိုးဒီတခြားလားခန္ဓာပြည့်စုံလေးတွေပဲလားတခြားမှာဖြစ်တာလားမိမိတို့ရဲ့တန်တန်မှာဖြစ်တာလားတတ္တဝရရဲ့တန်တန်မှာဒီတရားဆန္ဒပါမရှိဘူးလားရှိလားဒီတရားဆန္ဒပါအပြည့်စုံရှိနေကြတဲ့တတ္တဝရတွေကြီးပဲနော်အဲဒါကြောင့်တတ္တဝရရဲ့တန်တန်မှာရှိနေတဲ့တရားမိမိတို့ရဲ့တန်တန်မှာလည်းပဲမရှိဘူးလားရှိလားအဲဒီလိုရှိနေတာဖြစ်တဲ့အတွက်အဝိဇ္ဇာကနေပြီးတော့သရမရဏအထိတရားသဘောတရားတွေသဘောတရားကလေးတွေမိမိတို့ရဲ့တန်တန်ထဲမှာလည်းပဲမရှိဘူးလားရှိနေလားအဝိဇ္ဇာကရာကဘာသဘောရှိတော့အမှန်ကိုမသိအောင်ဖုံးကွဲတဲ့သဘောရှိတယ်ဟုတ်တယ်မလားတေသင်္ခါရတရားကဘာသဘောရှိတော့ကျေလောအထောက်တတ်တဲ့သဘောမရှိဘူးလားရှိလားဝိညာဉ်ကဘာသဘောရှိတော့သိတတ်တဲ့သဘောရှိတယ်နာယောကဘာသဘောရှိတော့နာငါညုတ်ကိုင်းတတ်တဲ့သဘောယောဂပေါက်ပြန်တတ်တဲ့သဘောနာငါဘာသဘောတော့ယောဂဘာသဘောပါလေပေါက်ပြန်တတ်တဲ့သဘောမရှိဘူးလားရှိလားနောက်တခါသလာယရဏအကြာတော့တခြားအလို့တွေလောက်တာလားမြင်ချင်းကြားချင်းလို့တွေလောက်နေတာလားအဲဒီလောက်ဆိုရင်မြင်တတ်တဲ့သဘောကြားတတ်တဲ့သဘောနံတတ်တဲ့သဘောစားတတ်တဲ့သဘောထိတတ်တဲ့သဘောတွေးတတ်တဲ့သဘောအဲ့ဒီသဘောတရားလေးတွေတခြားလားသလာယရဏလားသဒ္ဒကြတော့တခြားသဘောလားတွဋ္ဌိတတ်တဲ့သဘောတရားလားဝေဒနာဘာသဘောရှိပါလေတဏှာကဘာသဘောရှိပါလေနှစ်သက်တတ်တဲ့သဘောရှိတယ်နော်ကာယဆုံးမဲ့နှစ်သက်တွေ့တာဉာဏ်နုတတ်တဲ့သဘောဟုတ်တယ်မလားအဲဒီတော့ကာယတတ်တဲ့သဘောနှစ်သက်တတ်တဲ့သဘောဒါဘယ်လိုရသဘောပါလေနောက်တခါဥပါရဘာသဘောရှိတော့ကျဲလန်တတ်တဲ့သဘောရှိတယ်နောက်တခါကံမဘဝကတခြားလားပြုလို့အထောက်တဲ့သဘောတရားလားပြုလို့အထောက်တဲ့သဘောတရားရှိပါတယ်ကံမဘဝပြီးတဲ့အခါကျတော့ကံမဘဝပြည့်စရာဘာပါလဲဇာတိကခန္ဓာဘယ်နှပါးခန္ဓာ၅ပါးဖြစ်ခြင်းသည်ဇာတိခန္ဓာ၅ပါးဖြစ်ခြင်းသည်ဝိညာဏယောကလာယရဏဖတ်တာဝေရဏဆိုတဲ့ခန္ဓာ၅ပါးဖြစ်တာဒီဘယ်လိုတော့အဲဒီခန္ဓာ၅ပါးပြည့်မလို့ပြင်ဆင်နေတာကဘယ်လိုတော့အရိခန္ဓာ၅ပါးဖြစ်သွားတာကဘယ်လိုတော့အရိလိုဆိုတော့ခန္ဓာ၅ပါးဖြစ်တာသည်သာတိခန္ဓာ၅ပါးရင့်လာသည်သာတိခန္ဓာစရာခန္ဓာ၅ပါးပြတ်တာသည်မရဏဒီလိုမလားအရိကစရာနဲ့မရဏတော့ပေါင်းလိုက်တာပေါ့နော်အားလုံးပေါင်းလိုက်တော့ပရိစ္ဆသမုပ္ပါဒ်တရားဘယ်နှပါးရှိတော့တခြားမှရှိတာလားမိမိတဏ္ဍာမှရှိတာလားအဲဒီမိမိတဏ္ဍာမှရှိတဲ့ဒီပရိစ္ဆသမုပ္ပါဒ်တရား7ပါးရဲ့သဘောတရားကလေးတွေကိုသိမြင်ပြီးလိုက်တဲ့အခါကျတော့အော်မောဂောယောဂီပုဂ္ဂိုလ်တွေဆိုပြန်တော့လည်းပဲပရိစ္ဆေဓမ္မပတ်တရားဆိုတာကအလွယ်တကူမှတ်မိနေကြတဲ့ပုဂ္ဂိုလ်တွေပဲဟုတ်တယ်မလားအဲဒါကြောင့်ဒီပရိစ္ဆေဓမ္မပတ်တရားကိုခြေခံပြီးတော့မိမိတို့ရဲ့ယင်တဲ့မှာမဲ့ကျင်တရားကလေးတွေကျင့်အောင်မကြိုးစားရဘူးလားကြိုးစားရမလားအဲဒီလိုကြိုးစားတဲ့အခါကျတော့ဒီနေရာမှာလည်းပဲမနဲ့တုန်းကလိုပါပဲအကြောင်းအကျိုးဆက်ပေတဲ့သဘောနဲ့ကြိုးစားပေးရမှာပေါ့အကြောင်းကျိုးဆက်တဲ့သဘောနဲ့ကြိုးစားပေးတဲ့အခါကျတော့ဖြစ်တာကတော့အကြောင်းကချင်းဖြစ်တယ်။သို့တော်လည်းပဲကြိုးတရားကိုထောက်ဆပြီးတော့အကြောင်းတရားကိုသိရတာဖြစ်တဲ့အတွက်ဘယ်ကနေစပြီးတော့ကောက်ရင်အဆင်ပြေမလဲလို့မေးတော့အကျိုးတရားကစကောက်တာအဆင်ပြေမှာပေါ့နော်။နောက်ဆုံးကြိုးတရားတွေဘယ်လိုပါလဲ။သရမရဏနောက်ဆုံးကြိုးတရားကဘယ်လိုတော့အဲဒီသရမရဏဘယ်လိုကြောင့်ဖြစ်တော့ဇာတိဘယ်လိုကြောင့်ဖြစ်တော့ကမ္မဘဝဘသူကြောင့်ဖြစ်တော့ဥပါဒံဘသူကြောင့်ဖြစ်တော့တဏှာဘသူကြောင့်ဖြစ်တော့ဝေဒနာဘသူကြောင့်ဖြစ်တော့ဖတ်တာဘသူကြောင့်ဖြစ်တော့သလာယရဏဘသူကြောင့်ဖြစ်တော့နာယောဘသူကြောင့်ဖြစ်တော့ဝိညာဉ်ဘသူကြောင့်ဖြစ်တော့သင်္ခါရဘသူကြောင့်ဖြစ်တော့အဝိဇ္ဇာကြောင့်ဖြစ်တယ်နော်အဲ့လိုဖြစ်တဲ့အခါကျတော့ဒီနေရာမှာသရမရဏကနေထောက်ပြီးတော့ကြည့်လိုက်တဲ့အခါမှာအကြောင်းတရား7ပါးတွေ့ပါတယ်။ဘယ်နှပါးတွေ့မလဲ သရမရဏကနေထောက်ပြီးတော့ကြည့်လိုက်မယ်ဆိုရင်လေအကြောင်းတရားဘယ်နှပါတွေ့မှာလဲ7ပါတွေ့မယ်သရမရဏရဲ့အကြောင်းတရားတွေဘယ်သူတော့ဓာတိရဲ့အကြောင်းတရားတွေဘယ်သူတော့အဲ့ဒီလိုနည်းနဲ့ကဲပြောင်းပြန်ပြန်ပြီးတော့ရေပြတ်ကြည့်လိုက်မယ်ဆိုရင်လက်ချိုးထားပေါ့နော်ဓာတိကမ္မဘဝဥပါဒံတဏှာဝေဒနာသတ္တသလယရဏနာယောဝိညာဉ်သင်္ခါရအဝိဇ္ဇာဆင်းရဲဆင်းရဲအကြောင်းတရားလေးတွေရှာကြည့်လိုက်တော့အကြောင်းတရားဘယ်နှမျိုးတွေ့တော့ခရမျိုးမတွေ့ဘူးလားတွေ့လားဒါပရိစ္ဆေသမုပ္ပါဒ်တရားခွင်နဲ့ပြောနေတာနော်ကဲနောက်တစ်ခါအကျိုးတရားကလည်းဘယ်နှပါတွေ့သလဲလို့မေးတဲ့အခါကျတော့အကျိုးတရားကိုကြည့်တဲ့အခါမှာအကြောင်းကထောက်ပြီးတော့ကြည့်ရမှာမလားအစာဆုံးအကြောင်းတရားဒီတခြားလားအဝိဇ္ဇာလားအဝိဇ္ဇာရဲ့အကြောင်းတွေဘယ်လိုပါလဲသင်္ခါရရဲ့အဝိဇ္ဇာရဲ့ကြိုးတွေဘယ်လိုပါလဲသင်္ခါရကြောင့်ဘယ်လိုဖြစ်ပါလဲဝိညာဉ်ကြောင့်ဘယ်လိုဖြစ်ပါလဲနာယောကြောင့်ဘယ်လိုဖြစ်ပါလဲသလာယရဏကြောင့်ဘယ်လိုဖြစ်ပါလဲသတ္တာကြောင့်ဘယ်လိုဖြစ်ပါလဲဝရဏကြောင့်ဘယ်လိုဖြစ်ပါလဲတဏှာကြောင့်ဘယ်လိုဖြစ်ပါလဲဥပါဒံကြောင့်ဘယ်လိုဖြစ်ပါလဲကမ္မဘဝကြောင့်ဘယ်လိုဖြစ်ပါလဲဓာတိကြောင့်ဘယ်လိုဖြစ်ပါလဲအဝိဇ္ဇာကနေထောက်ပြီးတော့ကြည်လိုက်ရင်လေအကျိုးတရားဘယ်နှပါတော့အကြောင်းအကျိုးတရားရဲ့အဆုံးဆုံးဇာတိသရမရဏကထောက်ပြီးတော့ကြည်လိုက်ပြန်ရင်လည်းပဲအကြောင်းတရားဘယ်နှပါတော့ပရမသောအကြောင်းဖြစ်တဲ့အဝိဇ္ဇာကထောက်ပြီးတော့ကြည်လိုက်ရင်လည်းအကျိုးတရားဘယ်နှပါ7ပါး7ပါးရှိတယ်နော်အဲ့ဒါလေးကိုသေးသေးချာချာမှတ်ထားဟုတ်တယ်မလားအကြောင်းတရားဘယ်နှပါအကျိုးတရားဘယ်နှပါ7ပါး7ပါးရှိတယ်နော်ကောင်းပြီအဲ့ဒီ7ပါး7ပါးတည်းဟူသောအကြောင်းတရားကိုပဲတိုင်ပြောပြောအကျိုးတရားကိုပဲတိုင်ပြောပြောတရားဘယ်နှပါးတော့7ပါးဟောပြီတရား7ပါးရှိပါတယ်အဲ့ဒီတရား7ပါးကိုတဲ့ဘုန်းကြီးတော်ဓမ္မတွေကဒီနေရာမှာသစ္စာဆိုင်အောင်အမြင်ကလေးတွေနဲ့ကြည့်ဖို့မလိုဘူးလားလို့လားသစ္စာဆိုင်တဲ့အမြင်ကလေးတွေနဲ့ကြည့်လိုက်တဲ့အခါကျတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကဒီနေရာမှာဘယ်လိုဟောထားတော့လို့ဆိုလို့ရှိရင်ဧဝံသရမရဏပစ္ဆာနာတိဧဝံသရမရဏသမုဒိယပစ္ဆာနာတိဧဝံသရမရဏနိရောဓပစ္ဆာနာတိဧဝံသရမရဏနိရောဓကာမဏိပฏิပတံပစ္ဆာနာတိစသည်ဖြင့်ဒီလိုဟောကြားထားခဲ့ပါတယ်။အဲဒီတော့ခြေသားတော်တဲ့မိမိရဲ့တန်တမပရိစ္ဆေသမုပ္ပါဒ်တရားကလေးတွေမြတ်ပေါ်လာခဲ့ပြီဆိုရင်အဲဒီပေါ်လာတဲ့ပရိစ္ဆေသမုပ္ပါဒ်တရားကိုကြည်ကြည်ပြီးတော့အကြောင်းတရားကလေးတွေရှာဖွေပြီးတော့ကြည်လိုက်သမှာတဲ့။ဟုတ်တယ်မလား။အကြောင်းတရားကလေးတွေတွေ့လိုက်တော့အကြောင်းတရားဆိုတာကဘာသစ္စာတွေတော့အကြောင်းတရားကိုထောက်ဆပြီးတော့မိမိတို့မြင်လိုက်ရတဲ့အကျိုးတရားကဘာသစ္စာလို့ပြောမလဲဟောဒုက္ခသစ္စာလေးတွေမတွေ့ရဘူးလားတွေ့ရလားကြည့်ဒီလိုဆိုရင်ဘုန်းကြီးတရားဓမ္မတွေသင်္လုံစာလေးရသွားပြီနော်ဧဝဇရာမရဏံဧဝဇရာမရဏပဇာနာတိဆိုတဲ့အတိုင်းပဲပရမသုံးကြည့်ရမှာကတခြားတရားလားဇရာမရဏတရားလားအရိဇရာမရဏကိုကြည်လိုက်တဲ့အခါကျတော့ဘုန်းကြီးတရားဓမ္မတွေရဲ့သံတမ်းမှာသရာတရားဆိုတာကလည်းပဲတခြားတရားလားဒုက္ခသစ္စာတရားလားမရဏတရားဆိုတာကလည်းတခြားတရားလားဒုက္ခသစ္စာတရားလားမိမိရဲ့သံတမ်းမှာသရာဆိုတာခန္ဓာဘယ်နှပါမရဏဆိုတာလည်းခန္ဓာဘယ်နှပါခန္ဓာ၅ပါးဖြစ်ပြီးပြတ်တတ်တဲ့သဘောရှိလို့ဘာသစ္စာတော့အဲ့ဒါကြောင့်မလို့သရာမရဏဒီနေရာမှာဒုက္ခသစ္စာပါပဲလို့မှတ်လိုက်ဟုတ်တယ်မလား။ ఓ ဓာရိနာဓာရိသေးနေတာကိုပြောနေတာမဟုတ်ဘူးနော်။ ఓ ဓာရိနာဓာရိသေးတာတွေကဒုက္ခသစ္စာစစ်မဟုတ်ပါဘူး။ဟုတ်တယ်မလား။အခုဒီနေရာမှာဒုက္ခသစ္စာလို့ပြောနေတဲ့သရမရဏဆိုတာကတခြားပြောတာလားခန္ဓာ၅ပါးပြောတာလား။ခန္ဓာ၅ပါးဖြစ်တာဒီစာတိခန္ဓာ၅ပါးရင်းနာကသရခန္ဓာ၅ပါးပြက်တာကမရဏ။အဲဒီတော့သရမရဏဆိုတာတခြားလားခန္ဓာ၅ပါးလား။ဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြီးပြတ်တဲ့သဘောဒီဘာသစ္စာတော့ဒီလိုဆိုသရမရဏသဘောတရားလေးတွေ့တိုင်းတွေ့တဲ့ဒါဘာသစ္စာလို့မှတ်ရမှာလဲ။ဩဒါဒုက္ခသစ္စာလေးပဲဒုက္ခသစ္စာလေးပဲဒီလိုမလား။ဩဒီလိုဆိုသရမရဏဆိုတဲ့ဒုက္ခသစ္စာလေးဒီသူဖြစ်ခြင်းလို့ဖြစ်ရတာလား။အကြောင်းရှိလို့ဖြစ်ရတာလား။သရမရဏရဲ့အကြောင်းတွေဘလို့ပါလေ။ဇာတိသရမရဏဆိုတာကဘာသစ္စာတော့အာဒီနရဒုက္ခသစ္စာရာကြီးရဲ့အကြောင်းမလို့ဇာတိကဘာသစ္စာလို့ပြောမလဲအခိုင်အတန့်ကာလအားဖြင့်ပေါ့နော်အခိုင်အတန့်ကာလအားဖြင့်တော့သမုဒိယသစ္စာလို့မပြောထိုက်ဖို့လားပြောထိုက် อริยะไถ่เตติสสาระหมอบุบ่เนาะอริยะไถ่เตติสสานี่แหละเปล่ามั้ยสอนเนาะตัณหาตมุริยะบวเด้ตัณหาเตยะติตมุริยะติสสาพ่อถ้ากะอริยะไถ่เตติสสาเนาะอกุธาระขอให้โยโยติสสาพ่อนี่พอได้มะล่ะอริยะสรามรณะติဖြစ်ပြီးสรามรณะติขันธ์5ပါဖြစ်ပြီးရင်ပါဖြစ်တတ်တော့ဖြစ်ပြီးပြတ်တတ်တဲ့သဘောရှိလို့ဗာတိစာတော့တရားလေးတွေတိစ္ဆာသဘောတရားလေးတွေပေါ့အောင်စိတ်ထဲမှာအပြင်းများလှမ်းလာနှလုံးသွင်းနေရင်ကိုပဲဒီစာရွက်ကလေးတရွက်နဲ့တွေဒကာဓမ္မတွေရဲ့တန်တမ်းမှာအပယ်မလွတ်နိုင်ဘူးလားလွတ်နိုင်တာတမတာကျေးဇူးများတဲ့စာရွက်ကလေးနော်ဆက်ကောင်းမိတာဖြင့်ရှေ့တစ်ဆင့်ဆက်ပြီးတော့ကားလိုက်ကြအောင်စို့ဇာတိဆိုတာကခန္ဓာဘယ်နှပါတော့သူကိုယ်တိုင်ခန္ဓာ၅ပါးဆိုတော့အရိခန္ဓာ၅ပါးကလည်းပဲဖြစ်ပြီးရင်မပြတ်ဘူးလားပြတ်လားဖြစ်ပြီးရင်ပြတ်တတ်တာပဲဒီလိုမလားဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ဘာသစ္စာဒုက္ခသစ္စာကောင်းပြီဒါမြင်အဲ့ဒီဒုက္ခသစ္စာရဲ့ဇာတိကလေးတွေဒီတဲ့ဖြစ်ချင်လို့ဖြစ်ရတာလားအကြောင်းရှိလို့ဖြစ်ရတာလားအကြောင်းတရားကဘယ်လိုတော့အကြောင်းတရားကကမ္မဘဝဟုတ်တယ်မလားကမ္မဘဝဆိုတာတခြားလားစေတနာလေးလားအဲ့ဒီကမ္မဘဝတွေသောစေတနာလေးကြောင့်ဇာတိဖြစ်တဲ့အတွက်ဇာတိဆိုတဲ့ဒုက္ခသစ္စာရဲ့အကြောင်းတရားစေတနာလေးဒီဘာသစ္စာဆရာကြီးဘုန်းတော်ဒကာရမကြီးမင်းလည်းဆုကြည့်လိုက်ကြစမ်းပါအောင်ဇာတိဖြစ်ပြဘာသစ္စာဇာတိရဲ့အကြောင်းတရားကဘယ်လိုပါလဲကမ္မဘဝအကြောင်းတရားကဘာသစ္စာအကြောင်းသိလို့အကြောင်းဉာဏ်ရင်ဘာသစ္စာသိဘာသစ္စာရောនិរោធသစ္စာအကြောင်းသိလို့ကြုံငြိမ်းတာကဘာသစ္စာငြိမ်းကြောင်အကျင့်ကဘာသစ္စာဟောဒီလိုဆိုတော့ဒကာရမရဲ့တန်တမ်းမှာဇာတိကိုကြည့်တယ်ပဲတခြားနဲ့ကြည့်ရမလားမဲ့ခင်နဲ့ကြည့်ရမလားကမ္မဘဝဆိုတဲ့စေတနာလေးကြည့်တယ်ဘာနဲ့ကြည့်ရမှာတော့မဲ့ခင်တရားကလေးနဲ့လွတ်ပြီးတော့ကြည့်လို့ရပါမလားမဲ့ခင်တရားကလေးနဲ့ကလေးနဲ့သာကြည့်ကြည့်တယ်ကြည့်တယ်ဘာသစ္စာကလေးတွေပေါ်နေမှာလဲမဲ့ခင်တရားကလေးနဲ့သာကြည်ကြည်တိုင်းကြည်တိုင်းမဲ့ခင်ကလေးတွေဖြစ်နေရင်အဲ့ဒါဘာသစ္စာတော့မေဃသစ္စာဟုတ်တယ်မလားမေဃသစ္စာလေးတွေမရှိဘူးလားဖြစ်နေလားမဲ့ကလေးတွေမထိုင်ဘူးလားထိုင်နေလားမဲ့ကလေးတွေထိုင်နေရင်မဲ့ခင်ကိန်းနေလို့ရှိရင်ရင်ထဲမှာဘာပွင့်နေတော့ဖျားပွင့်နေလောကမှာလည်းအဲ့ဒါမကင်းဘူးလားအဘယ်သာသိပြီးတော့နိဗ္ဗာန်ကိုမရောက်နိုင်ဘူးလားရောက်နိုင်လားအမှန်တန်ကျေးဇူးများတဲ့အလုပ်တွေပဲဟုတ်တယ်မလားကျန်တော့တခါကျတော့ဇာတိကနေပြီးတော့ပြန်ကြည့်တော့ကမ္မဘဝကမ္မဘဝကလည်းဒီဘက်ကနောက်ဆုံးကြည့်တော့ဘလူးတွေ့တော့ဥပါဒံတွေ့တယ်ဥပါဒံကိုထောက်ဆကြည့်လိုက်တော့ကမ္မဘဝတည်တခြားလားအကျိုးတရားလားကမ္မဘဝကအကျိုးတရားဥပါဒံကဘာတရားတော့ဥပါဒံကအကြောင်းတရားဟုတ်တယ်မလားကမ္မဘဝကတည်းကကောင်းလိုက်တော့တခြားကောင်းပါလားစေရနာကောင်းပါလားစေရနာနဲ့တရားဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ကမ္မဘဝဘာသစ္စာကမ္မဘဝဘာသစ္စာတော့ဒုက္ခသစ္စာဘာဖြစ်လို့တော့လို့မေးရင်ဖြစ်ပြီးရင်ပြတ်တတ်လို့ပါဟုတ်တယ်မလားဖြစ်ပြီးရင်ပြတ်တတ်တဲ့သဘောတရားမှန်ရင်အာလုံးဒီဒုက္ခသစ္စာတွေကြီးတယ်နော်ကောင်းပြီဒါပြီလို့ရှိရင်အဲဒီကမ္မဘဝဆိုတဲ့သဘောတရားသည်ဖြစ်ချင်တဲ့ဖြစ်ရလားအကြောင်းရှိမှဖြစ်တာလားကမ္မဘဝရဲ့အကြောင်းကဘယ်လိုပါလဲဥပါဒံအကြောင်းတရားမလို့ဥပါဒံဒီဘာသစ္စာတော့အဲဒီတော့ကမ္မဘဝရဲ့အကြောင်းတရားကဘယ်လိုပါလဲဥပါဒံအကြောင်းတရားဘာသစ္စာသမုဒယသစ္စာဟုတ်တယ်မလားကမ္မဘဝကဒုက္ခသစ္စာဥပါရံကဘာသစ္စာတော့ဥပါရံကသမုဒယသစ္စာဒီလိုမလားတကယ်လို့ဒါဥပါရံအကြောင်းတရားကလေးချက်သွားရင်ကမ္မဘဝအကျိုးတရားမချုပ်ဘူးလားချုပ်လားအကြောင်းသိလို့အကျိုးငြိမ်းရင်ဘာသစ္စာပေါ်တယ်ဒီရောဓသစ္စာမပေါ်ဘူးလားပေါ်လားဒီရောဓသစ္စာဒီရောဓသစ္စာကအကြောင်းသိတာလဲဒီရောဓပဲအကျိုးငြိမ်းတာကဘာဖြစ်တော့ဒီရောဓပဲမလားအဲ့ဒီလိုဆိုတော့အကြောင်းတရားသိလို့အကျိုးတရားငြိမ်းတာကဘာသစ္စာနိရောဓသစ္စာငြိမ်းကြောင်းအကျင့်ကဘာသစ္စာဒီတိုင်းလေလို့ငြိမ်းပါလားမေဃသစ္စာဝိမငြိမ်းပါလားမေဃသစ္စာကတခြားကိုမြင်တာလားဒုက္ခသစ္စာမြင်တာလား ဒုက္ခသစ္စာတရားကလည်းဒီနေရာမှာတခြားလားကမ္မဘဝလေးလားဘာကြောင့်ကမ္မဘဝကိုဒုက္ခသစ္စာလို့ခေါ်တော့ဖြည်းဖြည်းချင်းပြတ်တတ်တဲ့သဘောရှိလို့ဒုက္ခသစ္စာသိတဲ့ဉာဏ်ကမဂ္ဂသစ္စာဟုတ်တယ်မလားအဲဒီမဂ္ဂသစ္စာလေးပေါ်တဲ့အခါကျတော့အကြောင်းဖြစ်တဲ့ဥပါဒအကြောင်းတရားတွေမသိမ့်ဘူးလားသိမ့်သွားလားအကြောင်းဖြစ်တဲ့ဥပါဒသမုဒယသစ္စာသိတဲ့အတွက်အကျောဒုက္ခသစ္စာကမ္မဘဝမငြိမ်းဘူးလားငြိမ်းသွားလားအကြောင်းဖြစ်လို့အကျိုးဖြစ်တာမဟုတ်လားအကြောင်းချက်တော့အကျိုးမချောက်ဘူးလားချောက်လားအကြောင်းသိလို့အကျိုးငြိမ်းတာကဘာသစ္စာအဲ့ဒီနိရောဓသစ္စာငြိမ်းချောက်အကျင့်ကဘာသစ္စာမဂ္ဂသစ္စာဒီလိုမဟုတ်လားသေကောင်းပြီဒါဖြစ်လို့ရှိရင်ဥပါဒါကနေနောက်ကိုပြန်ကြည့်လိုက်ဥပါဒါတရားတခြားကြောင့်ဖြစ်တာလားတဏှာကြောင့်ဖြစ်တာလားဘယ်လိုကြောင့်ဖြစ်တာတော့တဏှာကြောင့်ဖြစ်တယ်အဲ့တော့ကြောင်းကျိုးဆက်တော်ပြီးတော့ကြည်လိုက်တဲ့အခါကျတော့ဥပါရံကအကျိုးတရားတဏှာကအကြောင်းတရားဟုတ်တယ်မလားဥပါရံကအကျိုးတရားတဏှာကအကြောင်းတရားတဏှာဒီဥသောအကြောင်းတရားကဥပါရံဒီဥသောအကျိုးတရားဖြစ်အောင်လုပ်မပေးဘူးလားလုပ်ပေးလားတခြားနည်းနဲ့လုပ်ပေးတာလားပရိစ္ဆေသမုပ္ပန်နည်းနဲ့လုပ်ပေးတာဒီတော့ပရိစ္ဆေသမုပ္ပန်နည်းမှာတဏှာကအကြောင်းတရားဥပါရံကအကျိုးတရားဟုတ်တယ်မလားအကြောင်းဖြစ်တဲ့တဏှာကဘာသစ္စာအကျိုးဖြစ်တဲ့ဥပါဒံဒီဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြီးရင်ပြတ်တတ်လို့ဘာသစ္စာအဲဒီတော့ဒီနေရာမှာဘုန်းတော်ဒကာရမတွေနားမရောနဲ့နော်အခိုက်အတန့်ကဘယ်နှမျိုးရှိတော့လို့မေးရင်နှစ်မျိုးရှိတယ်ဘယ်နှမျိုးရှိတော့နံပါတ်၄ကဇာတိသရမရဏကိုကြည့်ပြန်ရင်လည်းပဲတောက်ရကြရတာကဒုက္ခသစ္စာဟုတ်တယ်မလားဒါခိုင်တန်းကိုကြည့်ပြီးတော့ဒုက္ခသစ္စာလို့ပြောတာတော့ဖြစ်ပြီးရင်ပြတ်တတ်တဲ့ခိုင်တန်းကြည့်ပြီးတော့ဒုက္ခသစ္စာလို့ပြောတာမဟုတ်လားဖြစ်ပြီးရင်ပြတ်တတ်တဲ့သဘောတရားပါပဲလို့အဲဒီလိုများသိလိုက်မယ်ဆိုရင်ဖြစ်ပြီးပြတ်တတ်တဲ့သဘောတရားဒီဘာသစ္စာတော့အဲဒီတော့ဖြစ်ပြီးရင်ပြတ်တတ်တဲ့ခိုင်တန်းကိုကြည့်ပြီးတော့အဲ့ဒါဘာသစ္စာလို့ပြောမလဲဒုက္ခသစ္စာနော်ဩဇာတိနဲ့သရမရဏနဲ့တွဲကြည့်လိုက်တော့ဇာတိတိတိချလာအကြောင်းတရားလားသာရီရုသောအကြောင်းတရားကြောင့်သရမရဏအကျိုးတရားမဖြစ်ဘူးလားဖြစ်လားသရမရဏကိုဘာသစ္စာလို့ပြောကြတော့ဒုက္ခသစ္စာလို့ပြောကြတယ်နော်သရမရဏကိုဒုက္ခသစ္စာလို့ပြောကြတော့ဒုက္ခသစ္စာဖြစ်ခြင်းရဲ့အကြောင်းကိုသမုဒယသစ္စာလို့မှမပြောဘယ်လိုသားပြောမလဲဘယ်လိုသားပြောမလဲတခြားပြောစရာရှိသေးရဲ့လားသမုဒယဆိုတာတခြားလားအကြောင်းတရားလားဘာကိုဖြစ်စေတတ်တဲ့အကြောင်းတရားတော့ဒုက္ခကိုဖြစ်စေတတ်တဲ့အကြောင်းတရားဟုတ်တယ်မလားသမုဒယဆိုတဲ့သက္ကလောကိုခွဲခြားစိတ်ပြကြည့်လိုက်ရင်တန်ရဲ့ဥရဲ့အရရဲ့ဆိုတာဖြစ်ပါတယ်တန်ဆိုတာကပေါင်းဆောင်တဲ့သဘောကိုတန်လို့ခေါ်တာဟုတ်တယ်မလားတန်ဆိုတာကဘာလဲပေါင်းဆောင်တာတန်ဆိုတာကပေါင်းဆောင်တာဥဆိုတာကဖြစ်တာတန်ဆိုတာကပေါင်းဆောင်တာဥဆိုတာကဖြစ်တာပေါင်းဆောင်မှုဆိုတဲ့အကြောင်းတရားတွေဆောင်ပြီးတော့ဖြစ်လာမယ်ဆိုရင်အရာအကျိုးတရားတွေဖြစ်တတ်ပါတယ်တဲ့နော်အဲ့ဒါကိုပဲပေါင်းကြည့်တော့တိုက်ရိုက်ပြောကြည့်ရတဲ့အခါကျတော့အကြောင်းတရားတွေပေါင်းဆောင်လာရင်အကျိုးတရားဖြစ်မယ်။ဘာတွေပေါင်းဆောင်လာရင်အကျိုးတရားဖြစ်မှာလဲ။အကြောင်းတရားတွေပေါင်းဆောင်လာရင်အကျိုးတရားဖြစ်မှာပဲ။ဟုတ်တယ်မလား။အဲ့ဒါကြောင့်မလို့အကြောင်းတရားကဒီနေရာမှာတခြားလားဇာတိလား။အဲ့ဒီအကြောင်းတရားတွေပေါင်းဆောင်လာတော့သရမဏနာတဲ့အကျိုးတရားမဖြစ်ဘူးလားဖြစ်လား။အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားကဒုက္ခသစ္စာနော်အကျိုးတရားဖြစ်အောင်အကြောင်းတရားတွေပေါင်းဆောင်ပေးလိုက်တာကသမုဒယသစ္စာ။ဒါကြောင့်မလို့အကြောင်းအဖြစ်နဲ့တောင်းဝန်ဆောင်ရွက်နေရင်သမုဒယသစ္စာလို့ခေါ်ပါတယ်။ဖြစ်ပြီးပြတ်တတ်တဲ့သဘောရှိတာကဒုက္ခသစ္စာလို့ခေါ်ပါတယ်။အခိုက်အတန့်ဘယ်နှမျိုးတော့နှစ်မျိုး။အခုဒီနေရာမှာလည်းပဲတဏှာရောပါဒံလို့ဆိုတဲ့သဘောတရားတွေနော်။တဏှာတရားတွေဖြစ်ပြီးဘာဖြစ်တတ်တော့ဥပါဒံတရားတွေဖြစ်ပြီးဘာဖြစ်တတ်တော့ဟောဖြစ်ပြီးပြတ်တတ်တဲ့အခိုက်အတန့်ကာလကလေးကိုကြည့်မယ်ဆိုရင်အဲ့ဒါဘာသစ္စာလို့ပြောမလဲဘာဖြစ်လို့ဒုက္ခသစ္စာတော့ဖြစ်ပြီးရင်ပြတ်တယ်လို့ဒုက္ခသစ္စာဒီလိုမလားအေးအကြောင်းတရားလေးပေါင်းဆောင်ပြီးတော့ကျောဒုက္ခသစ္စာပြောသူကဆောင်ရွက်ပိတ္တပါတယ်တဲ့အဲ့ဒီတော့ကျောဒုက္ခသစ္စာပြောဆောင်ရွက်ပိတ္တပါတယ်ဆိုတဲ့အခိုက်အတန့်ကာလကလေးကိုကြည့်ပြီးတော့ပြောမယ်ဆိုရင်တခြားလားသမုဒယသစ္စာလားအဲ့ဒါကြောင့်မလို့တဏှာတွေအကြောင်းမလို့ဘာသစ္စာသမုဒယသစ္စာဥပါရံကဖြစ်ပြပါသစ္စာဥပါရံတရားကတခြားလားနံတရားလားတရားကိုကောင်းလိုက်တော့တခြားလားဒိဋ္ဌိနဲ့တဏှာပဲလားဒိဋ္ဌိတရားရဲ့တဏှာတရားရဲ့ ဒိဋ္ဌိကလည်းဖြစ်ပြီးရင်ဘာဖြစ်မှာတော့သဏ္ဍာန်တရားကလည်းဖြစ်ပြီးရင်ဘာဖြစ်မှာတော့ဖြစ်ပြပါသေးစာဖြစ်ပြီးရင်ပြတ်တတ်တဲ့သဘောကမှဒုက္ခသစ္စာလို့မပြောရင်ဒကာရမတွေဘယ်လိုပါပြောမလဲတခြားပြောပြရမရှိဘူးနော်အဲ့ဒါကြောင့်မလို့ဟာဒီနေရာမှာခိုက်တဲ့ကာလပေါ့ဟုတ်တယ်မလားအရိယာသစ္စာခိုက်တဲ့အရိယာခိုက်တဲ့သစ္စာတော့မဟုတ်ဘူးပေါ့နော်ဟောဒီခန္ဓာဒီနေရာမှာခိုက်တဲ့ကာလအားဖြင့်ဥပါဒါကဒုက္ခသစ္စာဒုက္ခသစ္စာလို့ပြောနေတဲ့အာယောဂီတို့ဘလုံးနည်းနဲ့ဒုက္ခသစ္စာလို့ပြောပါလိမ့်မလဲမေးတဲ့ပုဂ္ဂိုလ်များပေါ်လာရင်ဘလို့ဖြစ်မလဲဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ဒုက္ခသစ္စာဒီလိုဖြစ်ရမလားဥပါဒါတရားကိုဒုက္ခသစ္စာဒုက္ခသစ္စာလို့ဒီနေရာမှာပြောနေတယ်ဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာပါလိမ့်ဥပါဒါကတရားလားနန္တရားပဲလားတဏ္ဍတရားနဲ့ဒိဋ္ဌိတရားပဲမလားဖြစ်ပြီးရင်တော်လဲတင်းနေနေတဲ့တရားလားပြည့်စည်တတ်တဲ့တရားလားဖြစ်ပြီးပြတ်တတ်တဲ့သဘောမလို့ဗာသစ္စာတော့မသိကြဘူးလားသိကြလားဟုတ်ပြီအဲ့ဒါကဒုက္ခသစ္စာအေးဒုက္ခသစ္စာဆိုတာဒုက္ခသစ္စာဖြစ်စေတတ်တဲ့တဏှာဆိုတဲ့အကြောင်းတရားသည်ဘာကိုဖြစ်စေတတ်တဲ့အကြောင်းတရားတော့ဒုက္ခကိုဖြစ်စေတတ်တဲ့အကြောင်းတရားဘာကိုဖြစ်စေတတ်တဲ့အကြောင်းတရားတော့ဒုက္ခကိုဖြစ်စေတတ်တဲ့အကြောင်းတရားမလားဒုက္ခကိုဖြစ်စေတဲ့အကြောင်းတရားဆိုရင်ဒုက္ခကိုဖြစ်စေတဲ့အကြောင်းတရားကိုဘုန်းကြီးတို့ဓမ္မတွေဘယ်လိုခေါ်ရမယ်လို့နားလည်ထားတော့သမုဒိယသစ္စာလို့နားလည်ထားတယ်မလားအဲဒါကြောင့်မို့လို့ဥပါဒံကဖြစ်ပြီးပြတ်တတ်တဲ့သဘောမို့လို့ဘာသစ္စာတော့ဒုက္ခသစ္စာကိုဖြစ်စေတဲ့တဏှာအကြောင်းတရားကဘာသစ္စာသူပြန်ပြောပါမယ်ဥပါဒံဖြစ်ပြတ်ဘာသစ္စာဥပါဒံတရားရဲ့အကြောင်းတွေဘယ်လိုပါလဲကနာအကြောင်းတရားကဘာသစ္စာအကြောင်းသိလို့အကျုံငြိမ့်တာကဘာသစ္စာငြိမ့်ကြောင်ဖြစ်တဲ့အကျင့်တရားကဘာသစ္စာမဂ္ဂဉာဏ်လေးတွေမကဲဝလာကိန်းသွားလားဒီလိုကြတော့ဒကာဓမ္မတွေရဲ့တဏ္ဍမတဏ္ဍပေါ်လဲဘာမျိုးရှိရမှာလဲဥပါဒံပေါ်လဲဘာမျိုးရှိရမှာလဲသမဘဝပေါ်လဲဘာမျိုးရှိရမှာလဲဖြစ်ပြမြင်ရင်မြင်တဲ့ဉာဏ်ဘာသစ္စာတော့မြင်တဲ့ဉာဏ်ဒီဘာသစ္စာတော့မကင်လေးတွေမကင်းမလားကျင်းနေလားအော်ဒီလိုဆိုတော့ဒကာရမဒီပရိသတ်သမုံပါတရားကဒကာရမတွေကိုမကင်ကင်းအောင်ကျေးဇူးပြုပေးနေတဲ့တရားတော်ကြီးပဲဟုတ်တယ်မလားဒီပရိသတ်သမုံပါစာရကလေးယူသွားသွားလျာဆောင်းသွားအာရဏတဲ့ကံနဲ့ပြန်ကြည့်နော်အဲ့လိုကြည့်ကြည့်ပြီးတော့ဒါကအကြောင်းတရားဒါကအကျိုးတရားအကျိုးတရားကဘာသစ္စာဘာသစ္စာတော့ဘာဖြစ်လို့ဒုက္ခသစ္စာအကြောင်းတရားကဘာသစ္စာဘာဖြစ်လို့သမုဒိယသစ္စာဒုက္ခကိုဖြစ်စေတတ်လို့သမုဒိယသစ္စာဒီလိုပြောနော်ဒုက္ခကိုဖြစ်စေတတ်လို့သမုဒိယသစ္စာဟုတ်တယ်မလားအဲ့ဒီအကြောင်းကြီးသိပြီးတော့ကြုံငိမ့်သွားရဲ့အဲ့ဒါဘာသစ္စာပေါ်တော့အငိမ့်တလေးတွေမရဘူးလားရသွားလားငိမ့်ကြောင်အဲ့ဒီအငိမ့်တရသွားတယ်ဆိုတာဟာလည်းပဲငိမ့်ခြင်းတော့ငိမ့်တာမှမဟုတ်ပဲငိမ့်ကြောင်အကျင့်ကျင့်လို့ငိမ့်တာပေါ့အဲ့ဒီတော့ငြိမ်းချောင်းအကျင့်တရားကဘာသစ္စာလက်ကသစ္စာဒီလိုမလားတက်ကောင်းပြီတဏှာဆိုတဲ့တရားကလည်းဒုက္ခဒီတိုင်းနေတဲ့တရားလားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားလားတဏှာရဲ့အကြောင်းတရားတွေဘယ်လိုပါလဲတဏှာရဲ့အကြောင်းတရားတွေဝေဒနာနော်ဒီလိုရဲ့တဏှာမှာခံစားမှုဆိုတဲ့ဝေဒနာလေးတွေပေါ်တယ်ကောင်းတာပဲခံစားမကောင်းတာပဲခံစားအလဲအလတ်ပဲခံစားဝေဒနာလေးတွေပေါ်တိုင်းအဲ့ဒီဝရဏယနာမှာဘုလကဆင်းနေဆောင်နေတော့တဏှာကဆင်းနေဆောင်နေတယ်ခံစားရလေးကကောင်းတဲ့အာယုံကလေးခံစားပြန်တော့လည်းစိုက်တယ်ဆိုတဲ့တဏှာမလာဘူးလားမကောင်းတဲ့အာယုံကလေးခံစားမိပြန်တော့လည်းပဲသူ့ရဲ့ကောင်းတာကလေးကိုလိုချင်လိုက်တာဆိုတဲ့တဏှာမလာဘူးလားအလယ်လခံစားမှုလေးတွေပေါ်ပြန်တော့လည်းဩအလယ်လဆိုတာကငြိမ့်သက်တဲ့သဘောပဲအင်မတန်အင်းမိလာပဲဆိုပြီးတော့သဘောကျတဲ့တဏှာမလာဘူးလားလားဒါကြောင့်ဘာဝရဏပဲပေါ်ဝေဒနာရဲ့နာမှာဘယ်လိုလာမှာလဲဝေဒနာရဲ့နာမှာတဏှာလာတော့တဏှာကတခြားတရားလားအကျိုးတရားလားဝေဒနာကဘာတရားပါလဲအဲ့ဒီအချိန်ခါကျတော့တဏှာသည်တခြားလားဖြစ်ပြီးပြတ်တတ်တယ်ဘောလားအော်အခုနာတော့ကဥပါဒနဲ့တွဲတော့ကအကျိုးကိုအဲဒုက္ခသစ္စာကိုဖြစ်စေတတ်တာမဟုတ်လို့ဒုက္ခကိုဖြစ်စေတတ်တာမဟုတ်လို့တဏှာကိုဘာသစ္စာလို့ပြောခဲ့တော့သမုဒိယသစ္စာလို့ပြောခဲ့တယ်မလားအခုကျတော့ဝေဒနာနဲ့တွဲလိုက်တဲ့အခါကျတော့ သူကအเจ้าမှာမဟုတ်တော့ပဲဘာဖြစ်သွားတော့အကျိုးတရားမှန်ရင်ဖြစ်ပြီးရင်ဘာဖြစ်တတ်တော့အော်ဒီလိုဆိုတော့ဝေဒနာဖြစ်ပြီးရင်ပြတ်တတ်လို့ဘာသစ္စာအဲတဏှာတွေဖြစ်ပြီးရင်ဖြစ်ပြီးရင်ပြတ်တတ်လို့ဘာသစ္စာဒုက္ခသစ္စာဒီလိုမလားပြန်ပြောတဏှာတွေဖြစ်ပြီးရင်ပြတ်တတ်လို့ဘာသစ္စာတဏှာရဲ့အကြောင်းတရားကဘယ်လိုပါလဲအကြောင်းဖြစ်တဲ့ဝေဒနာကဘာသစ္စာအကြောင်းသိလို့အကျုံငြိမ်းတာကဘာသစ္စာငြိမ်းကြောင်းအကျင့်တရားကဘာသစ္စာမေဃသစ္စာမလားဒီလိုကအဓိက6ခုကတခြားလားမေဃသစ္စာလားမေဃသစ္စာမပါဘဲနဲ့ငြိမ်းချက်ရပါမလားဟောပြီဒါပဲရှင်းဆက်ပါလိုက်ကြအောင်ဆိုနော်ဝေဒနာကနေပြီးတော့နောက်ကြောင်းပြန်ကောက်သူ့ရဲ့အကြောင်းတရားကဘယ်လိုပါလဲသတ္တတရားဝေဒနာရဲ့အကြောင်းတရားကဘယ်သူတော့သတ္တကြောင့်ဘာဖြစ်တော့သတ္တကြောင့်ဝေဒနာဖြစ်သည်ဝေဒနာကအကျိုးသတ္တကအကြောင်းဒီလိုမလားအဲ့ဒါဖြစ်တဲ့အခါကျတော့အကြောင်းအကျိုးနှစ်မျိုးရှိတဲ့အထက်မှာအကျိုးတရားတွေဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်လာပါတယ်ဖြစ်ပြီးတော့ဘာဖြစ်သွားတော့ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ဘာသစ္စာအော်ဒီနေရာကျတော့ဝေဒနာကလေးသည်တဲ့ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့သူကဘာသစ္စာလို့ခေါ်ရမှာလဲဒုက္ခသစ္စာလို့ခေါ်လိုက်ပါနော်အဲဒီဝေဒနာသည်သူကြောင့်ဝေဒနာသည်ရောရောဖြစ်ခြင်းနဲ့ဖြစ်တာလားအကြောင်းရှိလို့ဖြစ်တာလားသူရဲ့အကြောင်းတရားကဘယ်လိုပါလဲဖတ်တာကတွေးကြည့်လို့ဝေဒနာကခံစားရတာမလားဖတ်တာကတွေးကြည့်တော့ဖတ်တာကမျက်စိရဲ့ဆင်းရဲမြင်စိတ်ရဲ့နားရဲ့တာရဲ့ကြားစိတ်ရဲ့အဲဒီလိုမျိုးမျိုးတွေးကြည့်တော့ဖတ်တာကလေးတွေမဖြစ်ဘူးလားဖြစ်လားအဲဒီတွေးတဲ့မှုဖတ်တာကလေးကပုံဖော်ပေးလိုက်တော့ဝေဒနာလေးတွေမျိုးမျိုးမဖြစ်ရဘူးလားဖြစ်ရအဲဒါကြောင့်ဝေဒနာရဲ့အကြောင်းတရားတွေဘယ်လိုပါလဲဝေဒနာရဲ့အကြောင်းတရားတွေဖတ်တာအကြောင်းတရားမှောလို့ဖတ်တာကဘာသစ္စာဒီနေရာမှာသမုဒယသစ္စာလို့ပဲပြောရမှာပဲနော်ဘာဖြစ်လို့သမုဒယသစ္စာလို့ပြောရမှာလဲဆိုတော့အခိုက်အတန့်က2မျိုးမလားဖြစ်ပြီးရင်ပြတ်တတ်တဲ့အခိုက်အတန့်ကိုကြည့်မယ်ဆိုရင်ဒုက္ခသစ္စာဒုက္ခသစ္စာကိုဖြစ်စေတတ်တဲ့အခိုက်အတန့်ကိုကြည့်မယ်ဆိုရင်ဘာသစ္စာအဲ့ဒါကြောင့်မလို့ကြက်ပြန်ပြောဝေဒနာဖြစ်ပြပါသစ္စာဝေဒနာရဲ့အကြောင်းကဘယ်လိုပါလဲသတ္တအကြောင်းတရားသည်ပါသစ္စာအကြောင်းသိလို့ကြောင့်ငြိမ့်တာကပါသစ္စာငြိမ့်ကြောင့်အကျင့်တရားကပါသစ္စာမဉ္ဇဏ်မပါဘဲနဲ့တော့ဖြစ်ကုန်မဖြစ်ဘူးဖြစ်ပါမလားမဉ္ဇဏ်မပါဘဲနဲ့ဒီတိုင်းရှောက်ကြည့်သွားလို့တော့ဒကာရမတွေချိုးပါမလားပါလေးတော့ကြည့်ရမှာလဲမဂ္ဂင်ဉာဏ်လေးနဲ့ကြည်ဘယ်လိုမလားတက်ကောင်းမိတာပြောလို့ရှိရင်မဂ္ဂင်ဉာဏ်လေးနဲ့ကြည်တော့စာရွက်ကြည့်ရမလားခန္ဓာကြည့်ရမလားစာရွက်ကတော့ဈေးပေါ်သဘောပဲအဲဒီစာရွက်ပြိဿသမုပ္ပါကနေပြီးတော့ဘာပြိဿသမုပ္ပါဖြစ်အောင်ကြိုးစားရမှာလဲစာရွက်ပြိဿသမုပ္ပါဉာဏ်ကနေပြီးတော့ခန္ဓာပြိဿသမုပ္ပါမြင်အောင်တဲ့ဒကာရမတွေဆင်ញင်ပေးလိုက်ပါနှလုံးသွင်းပေးလိုက်ပါသုံးသပ်ပေးလိုက်ပါကြည့်ရှုပေးလိုက်ပါတဲ့ဟုတ်တယ်မလားအဲ့လိုကြည့်ရှုပြလိုက်မှတကယ်တော့မဲ့ကင်စိတ်ရကြမှာပေါ့နော်တက်ကောင်းပြီဒါပြလို့ရှိရင်ဖသကနေပြီးတော့နောက်ကျောင်းပြန်ကောက်တဲ့အခါကျတော့ဖသတွေဘယ်သူကျောင်းဖြစ်တော့သလားယရဏဖြစ်တယ်ဟုတ်တယ်မလားမျိုးစိနာရကလျာကိုယ်စိတ်မရှိဘူးလားတခြားလားဓာရ6ပါးလားအဲ့ဒီဓာရ6ပါးမှာဆေးတန်နာရတာတွေးကြည့်စရာကြံလို့စရာဆိုတဲ့အာယုံ6ပါးလာပြီးတော့မတိုက်ဘူးလားတိုက်အဲ့ဒီတော့တော့ဝိညာဉ်6ပါးမပေါ်ဘူးလားပေါ်လားသာရရဲ့အာယုံရဲ့ဝိညာဉ်ရဲ့ဟုတ်တယ်မလားအဲ့ဒီတော့မှပေါင်းဆောင်လို့ဖတ်တာလို့ဖြစ်သွားတာမလားအဲ့ဒီတော့မှလည်းမပေါင်းဆောင်ဘူးရင်ဖတ်တာရဲ့လို့ဖြစ်လာပါမလားသာရမရှိရင်လည်းဖတ်တာမဖြစ်ဘူးအာယုံမရှိရင်လည်းဖတ်တာမရှိဘူးဝေဒနာဝိညာဉ်မဖြစ်ရင်လည်းဖတ်တာဖြစ်ပါမလားအဲ့ဒီတော့သလရဏကိုရှင်းဆန်းပြီးတော့ဝိညာဉ်ရဲ့သာရရဲ့အာယုံရဲ့တော့မှပေါင်းဆောင်လိုက်တဲ့အတွက်တခြားဖြစ်တာလားဖတ်တာဖြစ်တာလားအာရိဖသကရာတခြားလားနန္ဒရားလားဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖသဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ဘာသစ္စာဖသရဲ့အကြောင်းတရားကဘယ်လိုပါလဲသလားယရဏအကြောင်းတရားကဘာသစ္စာအကြောင်းသိလို့အကျုံငြိမ့်တာကဘာသစ္စာပေါ်တယ်ငြိမ့်ကြောင်းအကျင့်တရားကဘာသစ္စာဟောမဂ္ဂဉာဏ်ကလေးတွေနဲ့မိမိတို့ရဲ့ခန္ဓာကိုယ်ဉာဏ်ဉာဏ်နဲ့ရှင်းမှတ်သုံးသပ်လိုက်တဲ့အခါကျတော့တခြားအတွေ့မှာလားဝိညာဉ်စကလေးတွေတွေ့မှာလားဝိညာဉ်စကလေးတွေမတွေ့ရဘူးလားတွေ့ရလား မြင်စိတ်ကြားစိတ်နားစိတ်စားစိတ်ရနာကောင်းစိတ်တိတော်စိတ်စိတ်မြင့်မြတ်တဲ့အခါကျတော့မဂ္ဂင်တရားလေးမဖြစ်ဘူးလားဖြစ်လားအဲဒီမဂ္ဂင်တရားလေးဖြစ်သွားတယ်လေကနေဖတ်တာကိုကျေးဇူးပြုနိုင်သေးရဲ့လားမပြုနဲ့မသိမငြင်းဘူးလားငြင်းသွားလားငြင်းသွားတာကဗာသစ္စာနိရောဓသစ္စာဒီလိုမလားအေးအဲဒီတော့ငြင်းရောခြင်းကဗာသစ္စာတော့ကျွန်တော်ကကျတော့သာလာရဏကြည့်ပြန်တော့လေသူကလည်းချစ်ချင်နေဖြစ်တာလားအကြောင်းရှိလို့ဖြစ်တာလားသူရဲ့အကြောင်းကဘယ်လိုလဲတော့နာယောနာယောလည်းဘယ်လိုရဲ့အကြောင်းပါလဲသာလာယရဏရဲ့အကြောင်းဒီလိုမလားသာလာယရဏကတခြားလားယုံနံတရားလားယုံတရားကလည်းဖြစ်ပြီးရင်ဘာဖြစ်တော့နံတရားကလည်းဖြစ်ပြီးရင်ဘာဖြစ်တော့သာလာယရဏဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ဘာသစ္စာသရရဲ့အကြောင်းတရားကဘယ်လိုပါလဲအကြောင်းဖြစ်တဲ့နာယောကဘာသစ္စာအကြောင်းသိလို့ကြောင့်ငိမ့်တာကဗာသစ္စာငိမ့်ကြောင့်အကျင့်တရားကဗာသစ္စာမဂ္ဂသစ္စာဒီလိုမလားကျွန်တော်ကအရိနာယောဒီဘယ်လိုကြောင့်ဖြစ်တော့ဝိညာဉ်ကြောင့်ဖြစ်တယ်ဝိညာဏပစ္စယနာမရူပံဝိညာဉ်ကအကြောင်းနာယောကအကျိုးဟုတ်တယ်မလားဝိညာဉ်ကြောင့်ဝိညာဉ်ဒီဥသောကြောင့်တရားကြောင့်နာယောဒီဥသောကြောင့်တရားမပေါ်ဘူးလားပေါ်လားအရိနာယောဒီတခြားလားနန္တရားနဲ့ယောတရားလားဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ဘာသစ္စာနာရောက်ရဲ့ကြောင်းတရားတွေဘယ်လိုပါလဲအကြောင်းဖြစ်တဲ့ဝိညာဉ်ကဘာသစ္စာအရိယာထိုက်တဲ့သစ္စာကတော့သမုဒိယသစ္စာဆိုတာဟာကျန်တာဆိုတဲ့သဘောတရားပါပဲတဲ့နော်ဒါပေမဲ့ဒီနေရာမှာကြောင်းကျဆက်ကံမှုသဘောတရားအရာဝိညာဉ်ဒီနာရောက်ဆိုတဲ့ဒုက္ခသစ္စာရဲ့ဖြစ်ခြင်းရဲ့ကြောင်းတရားမို့လို့တော်ကလည်းပဲတမောရိယသစ္စာလို့ခေါ်ခြင်းကမထိုက်ဘူးလားထိုက်လားအဲဒါကြောင့်အကြောင်းတရားမို့လို့ဝိညာဉ်ပါသစ္စာအကျိုးဖြစ်တဲ့နာယောက်ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ပါသစ္စာသူ့ရဲ့အကြောင်းတရားကဘယ်လိုတော့ဝိညာဉ်အဲဒီဝိညာဉ်ဆိုတဲ့အကြောင်းတရားဒီဒုက္ခဖြစ်ခြင်းရဲ့အကြောင်းမို့လို့ပါသစ္စာသမုဒိယသစ္စာအကြောင်းသိလို့ကြောင်းငိမ့်တာကဘာသစ္စာငိမ့်ကြောင့်အကျင့်တရားကဘာသစ္စာအရိဝဉ္ဇဏတရားကလေးကလည်းဒီတည်းဖြစ်ခြင်းနဲ့ဖြစ်တာဟုတ်ရဲ့လားပဋိစ္စသမုပ္ပန်နည်းနဲ့တွေးကြည့်လိုက်တဲ့အခါကျတော့သိရအကြောင်းတရားတွေဘယ်လိုပါလဲဝိညာဉ်ရဲ့အကြောင်းတရားတွေဘယ်လိုတော့သင်္ခါရကြောင့်ဝိညာဉ်ဖြစ်ပါသည်သင်္ခါရကအကြောင်းဝိညာဉ်ကအကျိုးဒီလိုမလားသမိတာဖြင့်ဝိညာဉ်သရာကစိတ်တရားဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ဘာသစ္စာဝိညာဉ်ရဲ့အကြောင်းဒီဘယ်လိုပါလဲသင်္ခါရအကြောင်းတရားကဘာသစ္စာအကြောင်းသိလို့အကျိုးငိမ့်တာကဘာသစ္စာငိမ့်ကြောင့်အကျင့်တရားကဘာသစ္စာမေကသစ္စာဟုတ်တယ်မလားအဲ့ဒီသင်္ခါရတရားကကောတဲ့အကြောင်းမပါဘဲနဲ့သူဖြစ်တယ်လားသေးရကြောင့်တရားကဘယ်လိုလဲတော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါတယ်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးဒီလိုမလားအဲ့ဒီတော့ကျောဖြစ်တဲ့သင်္ခါရတွေဖြစ်ပြီးရင်ဘာဖြစ်တတ်တော့တခြားကြောင့်လားနန္တရားမဟုတ်လားနန္တရားဖြစ်ပြီးရင်ပြတ်တတ်ပါတယ်နော်ဖြစ်ပြီးရင်ပြတ်တတ်လို့သင်္ခါရတရားဘာသစ္စာဘာသစ္စာတော့သေးရကြောင့်တရားကဘယ်လိုပါလဲအကြောင်းတရားဝိဇ္ဇာကဗာသစ္စာအကြောင်းသိလို့ကြောင့်ငိမ့်တာကဗာသစ္စာငိမ့်ကြောင့်ကျင်တရားကဗာသစ္စာဒီလိုကမဂ္ဂင်တရားကလေးနဲ့မိမိတို့ရဲ့တဏ္ဍာမပေါ်တဲ့ယောတရားနဲ့တရားကလေးတွေအားလုံးကိုဖြစ်ပြသဘောဖြစ်သဘောပြသဘောဒုက္ခသစ္စာသဘောမျိုးရှုလိုက်တဲ့အခါကျတော့ဟောသမ္မာဒိဋ္ဌိဆိုတဲ့မဉ္ဇဏတရားလေးတွေမဖြစ်ဘူးလားဖြစ်လားအဲ့ဒီမဉ္ဇဏတရားလေးပေါ်တဲ့အချိန်မှာဝိဇ္ဇာဆိုတဲ့တရားမကင်းဘူးလားကင်းသွားလားမငြိမ်းဘူးလားငြိမ်းသွားလားတရားချုပ်သွားရလားအကြောင်းတရားချုပ်သွားရလားသံဃာခြေလေကြီးရဲ့အကြောင်းတရားကလည်းတရားတရားလားအဝိဇ္ဇာတရားလားအခုတော့မဂ္ဂင်တရားလေးသိလိုက်တဲ့အခါကျတော့အကြောင်းဖြစ်တဲ့အဝိဇ္ဇာမချုပ်ဘူးလားချုပ်သွားလားအကြောင်းဖြစ်တဲ့အဝိဇ္ဇာစိတ်စိတ်ချုပ်သွားမယ်ဆိုရင်အဝိဇ္ဇာချုပ်တော့ဘယ်လိုချုပ်မှာတော့သင်္ခါရချုပ်တော့ဘယ်လိုချုပ်မှာတော့ဝိညာဉ်ချုပ်တော့ဘယ်လိုချုပ်မယ်နာယောချုပ်တော့ဘယ်လိုချုပ်မယ်သလာယရဏချုပ်တော့ဘယ်လိုချုပ်မလဲသတ္တချုပ်တော့ဘယ်လိုချုပ်မလဲဝေဒနာချုပ်တော့ဘယ်လိုချုပ်မလဲသနာချုပ်တော့ဘယ်လိုချုပ်မလဲ ုံးပါရ6တော့ဘယ်လိုချုံးမယ
်
ကမ္မဘဝ6တော့ဘယ်လိုချုံးမယ
်
ဇာတိ6တော့ဘယ်လိုချုံးမှာပါလေသရမဏ6တော့မိမိတို့ရဲ့တဏ္ဍမှာအိုနာသိနေလဲမအိုနာသိဒုက္ခမှာမငြိမ်းဘူးလားငြိမ်းသွားလားဖြစ်ပြဒုက္ခကလည်းမသိမ်းဘူးလားသိမ်းသွားလားဒုက္ခအလုံးသိမ်းဟုတ်တယ်မလားဒုက္ခအလုံးသိမ်းဒုက္ခအလုံးငြိမ်းသွားတာဒီတခြားသစ္စာလားនិရောဓသစ္စာလားငြိမ်းရင်လို့ငြိမ်းရတာလားမဂ္ဂသစ္စာပေါ်လို့ငြိမ်းရတာလားအဲ့ဒါကြောင့်မို့လို့မိမိတို့ရဲ့သန္တာမှာမဂ္ဂတရားကလေးတွေအာကုန်လို့နော်ဉာဏပညာကနေဒေသနာပညာဒေသနာပညာကနေပြီးတော့ပါဏပရိညာဖြင့်ရောက်ပါလို့သတ္တပတိမသဂရဂာမိနဲ့အနာဂါမိနဲ့ရတ္တမဲဆိုတဲ့မလေးတာမလေးပါဖော်လေးတန်လာမိမိတို့ရဲ့တန်တမှာပိတ်ပိတ်နိုင်သွားကြမယ်ဆိုရင်ယောဂခန္ဓာငြိမ်းရဖြစ်တဲ့နိဗ္ဗာန်မရောက်နိုင်ကြမှာလားရောက်နိုင်ကြမှာလားအဲ့ဒါကြောင့်မလို့လောရင်းချောက်လိုက်တဲ့အခါကျတော့နိဗ္ဗာန်လို့ခြင်းရဘာအားကိုးရမှာလဲဒီနေ့မှဘာကျိန်းအောင်ကြိုးစားရမှာလဲလက်ကျင်ကျိန်းတာဒီတခြားပွင့်လာတာဘုရားပွင့်သွားတာလားရင်ထဲမှာမဲ့ခင်ကျင်းရင်ရင်ထဲမှာဖျားပွင့်တာပဲပေါ့အေးအဲ့ဒါကြောင့်မလို့မိမိတို့ရဲ့ရင်ထဲမှာတရားတည်းဟုတော့မဲ့ခင်နေကျင်းပြီးတော့ဖျားပွင့်တဲ့သဘောမျိုးဖြစ်အောင်မိမိတို့ရဲ့တဏ္ဍာမှာဖျားတရားသံဃာယရဏသုံးပါအများရဲ့ကျင်းရအောင်ကြိုးကြိုးစားစားနဲ့ကျင့်ကြံကြောက်အားထုတ်ကြပြီးတကာလဒုက္ခခတဲ့ငြိယာဖြစ်တဲ့နိဗ္ဗာန်ချမ်းသာရအောင်လည်းပဲဧဘဝဤခန္ဓာဖြင့်ပင်လည်းရင်ကျင့်ကြံကြောက်အားထုတ်နိုင်ကြပါစေလို့သုတောင်းပရဏာမှုပြုရင်းနဲ့ဆယ်ရက်တိုင်တိုင်ကြိုးစားအားထုတ်လာခဲ့တဲ့ဓမ္မအတင်းနဲ့ပူဇော်ပြီးတော့ခေါင်းကြီးတို့တာတို့သုံးရင်ခေါ်ကတရားပွဲနေကောင်းချောလိုက်ပါတယ်အေးဂျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သံဃာတော်မြတ်ကြီးကိုနိလာတပွဲတင်နေအောင်ဒီလိုဆောင်ရှားထောက်ပံ့နိုင်သောသံဃာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။